ဆလပန်စကန်တစ်ခုမှာဆက်ကပ်ထားတဲ့မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုပြန်ထွက်ခွင့်မပေးဘဲဖမ်းဆီးထားတယ်လို့ဆလပန်စူရကကြေညာပါတယ်။နိုင်ငံရဲ့ခြားစစ်ကမ်းတွေမှာမြောက်ကိုရီးယားသင်္ဘောအားလုံးစစ်ဆေးမှုခံယူဖို့လိုအပ်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်တည်းကဒီဆုံးဖြတ်ချက်တည်းကမကြခင်ကထွက်လာပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကနေပြီးတော့အခုလိုမျိုးပထမဆုံးအရေးယူဆောင်လိုက်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကဒီအရင်အမေရိကန်စစ်ကမ်းဟောင်းတစ်ခုဖြစ်ခဲ့တဲ့ Subic Bay စစ်ကမ်းမှာကြာသပတေးနေ့တုန်းကဆိုက်ကပ်လာတဲ့ MVဂျင်တန်တင်မောပေါ်မှာအခြားတန်လျာဖြစ်စရာကုန်ပစ္စည်းတွေမတွေ့ရပေမဲ့လို့ဘေးကင်းလုံခြုံမှုဆိုင်ရာစီးမြင်တွေချိုးဖောက်မှုရှိတာကြောင့်တင်မောကိုပြန်ထွက်ခွင့်မပေးခဲ့တာလို့ဖိလစ်ပိုင်စစ်ဆေးရာရှိတွေကပြောပါတယ်။တင်မောဟာအင်ဒိုနီးရှားစစ်ကမ်းတစ်ခုကနေပြီးတော့ဖိလစ်ပိုင်နိုင်ငံကိုရောက်ရှိလာတာဖြစ်ပြီးတော့အဲဒီနောက်တရုတ်ပြည်ဘက်ကိုထွက်ခွာဖို့ရှိနေတာပါ။ဒါပေမဲ့လို့တင်မောကိုပြန်ထွက်ခွင့်မပေးဘဲနဲ့တင်မောမှာပါလာတဲ့တင်မောသားတွေကိုနေရာပြန်ပို့မယ်လို့ဖိလစ်ပိုင်သမ္မတရုံပြောခွင့်ရသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်လို့တင်းကျပ်တဲ့အရေးယူမှုတွေပါဝင်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တစ်ထွက်လာပြီးတဲ့နောက်မြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်မှုအပေါ်မှာတက်ရောက်ထိခိုက်စေတဲ့ဒါဟာပထမဆုံးဖြစ်ရလို့ပြောရမှာပါဒီဆုံးဖြတ်ချက်အရဆိုရင်တော့နိုင်ငံခြားတိုင်းပြည်တွေကိုလေကြောင်းကနေဖြစ်စီပင်လယ်ကြောင်းကနေဖြစ်စီဝင်ရောက်လာမဲ့မြောက်ကိုရီးယားကုန်ပစ္စည်းအားလုံးဟာအစစ်စစ်ခံယူရမှာဖြစ်ပြီးတော့ကမ္ဘာနိုင်ငံတွေနဲ့မြောက်ကိုရီးယားနိုင်ငံကြားလက်နက်ပစ္စည်းကုန်သွယ်မှုတွေကိုလည်းဒီကုလသမဂ္ဂလူမျိုးရေးကောင်စီရဲ့နောက်ဆုံးဆုံးဖြတ်ချက်ကတားမြစ်ထားပါတယ်ခင်ဗျာ